ုလသမဂ္ဂလူဦးရေဆိုင်ရာရမုံငွေအဖွဲ့ UNFP ကဩဂုတ်လ၁၂ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာလူငယ်များ၏အထိမ်းအမှတ်ကြီးညာချက်ဆောင်ကိုထုတ်ပြန်ခဲ့ပြီးကိုဗစ် -19 ကာလလူငယ်တွေရဲ့လူမှုအသိုင်းအဝိုင်းကြားလှုပ်ရှားဆောင်ရွက်မှုတွေကိုချီးကျူးစကားပြောကြားခဲ့ပါတယ်။လူငယ်တွေဟာကိုဗစ် -19 ကိုတုံ့ပြန်ရမှာရှေ့တန်းကပါဝင်နေသူတွေဖြစ်တယ်လို့ကျန်းမာရေးနဲ့လုံခြုံရေးအခမ်းအနားအမျိုးမျိုးကနေပါဝင်ဆောင်ရွက်နေပြီးရရွာအကျိုးသက်ဖို့နေသူတွေဖြစ်တယ်လို့UNFP ရဲ့အမှုဆောင်ဒါရိုက်တာဒေါက်တာနတာလီယာခါနမ်ရဲ့ကြေညာချက်မှာပါရှိပါတယ်။ COVID-19 ထိန်းချုပ်ရေးအတွက်လူငယ်တွေကိုလိုအပ်တာတွေလေ့ကျင့်ပြင်ဆင်ပေးရမှာဖြစ်တယ်လို့လူငယ်တွေရဲ့ဥဆောင်မှုကိုအတိအမှတ်ပြုရမှာလည်းဖြစ်တယ်လို့ UNFP အကြီးအကဲဒေါက်တာခါနမ်ကပြောပါတယ်။လိင်မှုနဲ့မျိုးဆက်ပွားဆိုင်ရာကျန်းမာရေးအဖွဲ့ဖြစ်တဲ့ UNFP ကလူငယ်လူရွယ်တွေရဲ့ပြောစကားတွေကိုနားဆင်နေပြီးတော့လူငယ်တွေအကျိုးရှိစေမယ့်ဆုံးဖြတ်ချက်တွေကိုချမှတ်နိုင်အောင်ကူညီပံ့ပိုးပေးနေတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့အပတ်ကပဲ UNFP ကလူငယ်နဲ့ COVID-19 ကပ်ရောဂါကမ္ဘာလုံးဆိုင်ရာစကားဝိုင်းတစ်ခုကိုဥဆောင်ကျင်းပပြီးခဲ့ကြောင်းနဲ့ကမ္ဘာတဝန်းကလူငယ်တွေ COVID-19 တက်ဖြစ်ရေးမှာပါဝင်ဆောင်ရွက်နေမှုတွေကိုဗီဒီယိုမှတ်တမ်းတင်ရိုက်ကူးပြီးအတွေ့အကြုံတွေကိုမျှဝေစေခဲ့တယ်လို့လည်း UNFP ကြီးကဲကပြောပါတယ် COVID-19 ကာလရဲ့ပညာရေးနဲ့အလုပ်ကိုင်ခွင့်ရေးနေပါတာအပြင်လိင်မှုနဲ့မျိုးဆက်ပွားဆိုင်ရာကျန်းမာရေးဝန်ဆောင်မှုလိုမရှိမဖြစ်ဝန်ဆောင်မှုတွေရရှိရေးအခက်အခဲရှိလာတာကြောင့်လူငယ်တွေရဲ့အခွင့်အရေးတွေဆုံးရှုံးလာရတယ်လို့လည်းသူကပြောပါတယ်ဒီအခက်အခဲတွေကိုလူငယ်တွေနဲ့လက်တွဲပြီးပူးပေါင်းကြိုလှောက်ဖို့ UNFP အကြီးကဲဒေါက်တာခါနမ်တိုက်တွန်းလိုက်ပါရှင်